အောက်တိုဘာလ9ရက်နေ့ကကွယ်လွန်သွားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒုဥက္ကဋ္ဌမန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ဟာအမေရိကန်ပြည်ထောင်စုနဲ့မြန်မာနှစ်နိုင်ငံနားလည်မှုနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြင့်ရမှာအရေးပါတဲ့ခန္ဓာကပါဝင်တဲ့သူတဦးဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဘူရိုကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်ဒေါက်တာဇော်မြင့်မောင်ကွယ်လွန်တဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့စိတ်ထိခိုက်ရတဲ့အကြောင်းဖော်ပြထားတဲ့ကြေညာချက်ကိုရန်ကုန်အမေရိကန်တပ်ရုံးကပြန်လည်ဖော်ပြပါရယ်ဒေါက်တာဇော်မြင့်မောင်ကွယ်လွန်သွားတဲ့အတွက်အားလုံးပါဝင်နိုင်တဲ့အများကိုစားပြုဒီမိုကရေစီအတွက်တိုက်ပွဲဝင်နေကြတဲ့မြန်မာပြည်သူတွေရဲ့စွန့်လွတ်အနစ်နာခံမှုတွေကိုပြန်လည်အမှတ်ရစေတယ်လို့လည်းကြေညာချက်မှာဖော်ပြထားပါရယ်ဒီကနေ့မနက်ဒေါက်တာဇော်မြင့်မောင်ရဲ့ရုပ်အလောင်းကိုမန္တလေးကျွဲစေကန်နေအိမ်ကနေတောင်အင်းမြောက်အင်းတုတ်တံကိုပို့ဆောင်ပြီးတော့မိသူကျူခဲ့ပြီးသူ့ကိုချစ်ခင်တဲ့မန္တလေးမျိုးကန်တွေနဲ့ NLD အဖွဲ့ဝင်တွေထောင်ထဲချီပြီးတော့လိုက်ပါပို့ဆောင်ခဲ့ကြပါတယ်။အမေရိကန်နိုင်ငံသားရဲ့ဝင်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဘူရိုကတော့မြန်မာနိုင်ငံရဲ့ဖြစ်စဉ်မှာနိုင်ငံရေးခေါင်းဆောင်တွေလွတ်လပ်စွာပါဝင်ခွင့်ရဖို့လိုအပ်ကြောင်းဖော်ပြသလိုမတရားဖန်ဆီးထားသူတွေကိုချက်ချင်းလွှတ်ပေးဖို့အရက်သားတွေအပေါ်အကြမ်းဖက်မှုတွေရက်စဲဖို့နဲ့အစုအဖွဲ့ဆောင်ပါဝင်တဲ့အပြုသဘောဆောင်တဲ့တွဲဆောင်ဆွေးနွေးမှုတွေလှုပ်သွားဖို့မြန်မာစစ်ကောင်စီကိုတောင်းဆိုထားပါတယ်ရှင်။